ဒေါ်အောင်ဆန်းစုကြည်နဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးတို့ဟာရခိုင်ဒေသတွင်ကြုံတွေ့နေရတဲ့အခြေအနေတွေနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာအစိုးရရဲ့ဒေသတွင်တည်ငြိမ်ရေးလုပ်ငန်းစဉ်တွေမှာလူအခွင့်အရေးကိုလေးစားသမှုနဲ့အကာအကွယ်ပေးဖို့မျှော်လင့်တဲ့အကြောင်းကိုလည်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။ဒါပြင်ရခိုင်ပြည်နယ်တွင်ဖွံ့ဖြိုးရေးအကူအညီတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။မဲတင်ကြီးထက်ကစူးစီးတင်ပြထားတာကိုနားဆင်ပါရှင်။
အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာရှူရီအင်္ဂါနေ့ညနေပိုင်းမှာမြန်မာနိုင်ငံကိုဆက်ရောက်လာပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့မတီးမငိမ့်ဖြစ်နေတဲ့ရခိုင်အရေးဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းကအခြေအနေတွေပေါ်မှာအင်ဒိုနီးရှားနိုင်ငံရဲ့စိုးရိမ်ချက်တွေကိုဆွေးနွေးကြတာမှာတော့ဒေသရင်းတည်ငြိမ်ရေးဆောင်ရွက်ချက်တွေမှာအထူးသဖြင့်လူနည်းစုမွတ်စလင်တွေအပါအဝင်ရခိုင်ဒေသရင်းကလူမှုအတိုင်းဝိုင်းတစ်ခုလုံးရဲ့အခွင့်အရေးတွေကိုမြန်မာအစိုးရဘက်ကလေးစားပြီးအကာအကွယ်ပေးဖို့မျှော်လင့်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ရခိုင်ဒေသရင်းအခြေအနေတွေကိုဖြေရှင်းနိုင်ဖို့အတွက်အဓိကတော့ချက်ကလူမှုအတိုင်းဝိုင်းတစ်ခုလုံးတူညီတဲ့အခွင့်အရေးနဲ့တာဝန်တွေရရှိဖို့ဖြစ်ပါတယ်လို့လည်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရဲ့ခရီးစဉ်အပြီးထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ဒါ့အပြင်ရခိုင်ဒေသရင်းဖွံ့ဖြိုးရေးအကူအညီတွေပေးအပ်နိုင်ရေးအတွက်လည်းနှစ်ဖက်တို့ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့ရခိုင်ပြည်နယ်တွင်းကလူမှုအတိုင်းဝိုင်းတစ်ခုလုံးအတွက်မျက်မျက်တရရှိမဲ့အကူအညီတွေဆိုရင်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စရာက VOA ကိုပြောပါတယ်
။အင်ဒိုနီးရှားကတော့ဆိုရီးယားတို့ကျုံတဲ့အခါမှာတို့ကူညီဖို့အမြဲတမ်းပြောတာရှိပါတယ်။ဒီလိုမျိုးဒီစီပေကန်ကြီးပေါ့စီပေကန်ကြီးဆောက်ပေးမယ်။နှစ်ဖက်အတိုင်းဝိုင်းအတွက်အကြောင်းဆိုလဲနှစ်ဖက်အတိုင်းဝိုင်းနဲ့အကြောင်းဆောက်ပြီးမှဒါမျိုးလေးတွေသူတို့ပြောထားတာလေးတွေရှိပါတယ်။အဲဘာပြီးတော့ကျွန်တော်တို့အငြင်းနဲ့ယက်တည်တဲ့ချက်ကတော့ဟိုနော်ဒီရခိုင်နဲ့ပတ်သက်ပြီးတော့အကူအညီပေးမယ်ဆိုလို့ရှိရင်ဒီလူမှုဖွဲ့စည်းတစ်ခုလို့မြန်မာတရအကူအညီပေးမယ်ဆိုတော့ကျွန်တော်တို့ရလက်ခံပြီးတော့မှပူးပေါင်းဆောင်ရွက်ဖို့အငြင်းနဲ့ကျွန်တော်တို့ဒါမူအနေနဲ့သွားတာရှိပါတယ်။အဲ့တော့သူတို့ကလည်းလူမှုဖွဲ့စည်းနည်းစလုံးကိုတဘောအကြောင်းပဲဆောက်ဆောက်ဖြေကမ်းပဲဆောက်တော့အတူတူဆိုတော့ဘာပြီးတော့ကျွန်တော်တို့လည်းကျွန်တော်တို့ဘက်ကလည်းလက်ခံပြီးပူးပေါင်းဆောင်ရွက်တော့ဖို့ပြောပါမ
ယ်။ရခိုင်ရေးကိုဖြည့်ရှင်းတဲ့နေရာမှာလူမှုအတိုင်းဝိုင်းတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးနောက်လူသားချင်းစာနာထောက်ထားမှုဆန်ရအကူအညီတွေရရှိရေးအရေးကြီးတယ်ဆိုတာကိုတော့ဒေါအောင်ဆန်းစုကြည်ရောအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကရောသဘောတူကြတယ်လို့လည်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကထုတ်ပြန်ထားတဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသတွင်မြန်မာအစိုးရနေကြားဆောင်စခန်းသုံးခုအကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းအင်ဒိုနီးရှားအစိုးရဘက်ကဒေသရင်းလူသားချင်းစာနာထောက်ထားမှုဆန်ရအကူအညီတွေပေးအပ်တဲ့အပေါ်မှာလည်းဒေါအောင်ဆန်းစုကြည်ကကျေးဇူးတင်တယ်လို့အဲ့ဒီထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ရခိုင်ပြည်နယ်တွင်းမှာအင်ဒိုနီးရှားနိုင်ငံကဖွံ့ဖြိုးရေးနဲ့လူသားချင်းစာနာထောက်ထားမှုဆန်ရအကူအညီတွေပေးအပ်နေတာဖြစ်ပါတယ်။ရခိုင်ဒေသရင်းဆောက်လုပ်ပြီးစီးသွားတဲ့စာတင်ကြောင်းနှစ်ကြောင်းအတွက်အကူအညီပေးအပ်ခဲ့တယ်လို့စာတင်ကြောင်း6ခုဆောက်လုပ်ရင်းမှာလည်းအထောက်အကူတွေပေးအပ်ခဲ့တာပါ။ဒါ့အပြင်ဆေးရုံတစ်ခုဆောက်လုပ်ဖို့လည်းအင်ဒိုနီးရှားအစိုးရကစီစဉ်ထားပါတယ်။ရခိုင်ပြည်နယ်တွင်လူမှုအတိုင်းဝိုင်းချအပြန်အလှန်နားလည်ပြီးတဟဇာတဖြစ်ရေးအတွက်ဘာသာပေါင်းစုံဆွေးနွေးပွဲတွေတွေ့မြင်လှုပ်ဆောင်ဖို့နှစ်ဖက်တို့သဘောတူကြပါတယ်။ရခိုင်ဒေသရင်းအခြေအနေတွေကိုဆက်ပြီးစစ်ဆက်ဆောင်ရွက်ဖို့မြန်မာအစိုးရကုလအထွေရမှုချုပ်ဟာကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နောက်ရခိုင်ရင်းနဲ့ပတ်သက်ပြီးဆောင်ရွက်နေကြသူအလုံးနဲ့အင်ဒိုနီးရှားကဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။